Bangladesh နိုင်ငံမှာလိင်ပိုင်းဆိုင်ရာထိပါတိုက်ခိုက်မှုတွေကိုစန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်ခဲ့ပြီးတဲ့နောက်တနင်္လာနေ့မှာတော့မဒိမ့်မှုတွေကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်အဖြစ်ပေးဖို့အစိုးရကအတည်ပြုလိုက်ပါပြီ။အမျိုးသားတစ်စုကအမျိုးသမီးတဦးကိုတိုက်ခိုက်တဲ့ရက်စက်ကြမ်းကြုတ်တဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့သတင်းပတ်တွင်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်နိုင်ငံတွင်းမကျေနပ်မှုတွေဖြစ်လာတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမရိမှုကျူးလွန်ခံရသူတွေအတွက်တရားဥပဒေကြောင့်အရာစီရင်နိုင်မှုမရှိသလောက်ရှားတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုနေကြတာဖြစ်ပါတယ်။ဒီလအစောပိုင်းကနောက်ဖြစ်ရတစ်ခုကတော့အနာယပါတီရဲ့ကျောင်းသားအဖွဲ့ဝင်တွေအုပ်စုဖွဲ့မရိင့ချင်မှုနဲ့ဆွဲချက်တင်ခံခဲ့ရတဲ့ဖြစ်ရပါ။ဆန္ဒပြသူတွေကတော့ဒီတိုက်ခိုက်မှုတွေအတွက်ပြစ်ဒဏ်ပိုပြီးတော့ကြီးလေးစေဖို့နဲ့အမှုစီရင်ဆုံးဖြတ်မှုတွေပေါ်ပြီးညံညံဆန်ဆန်ဆောင်ရွက်ဖို့တောင်းဆိုကြတာပါဝန်ကြီးချုပ်ရှိခ်ဟာစီနာအစိုးရကတနင်္လာနေ့ကကြေညာချက်ထုတ်ခဲ့ပြီးမယ်လဲဆန္ဒပြပွဲတွေဆက်ပြီးရှိနေပါတယ်မရိမှုတွေကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်တေးဒဏ်အဖြစ်ပေးမယ်ရေးယူမှုအစ်စ်ကအင်ကာနေ့မှာစတင်တက်ရောက်မယ်လို့လဲပြင်သစ်သတင်းအေဂျင်စီ AFP ကဖော်ပြပါတယ်